ရခိုင်ပြည်နယ်အတွင်းချမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ဆက်သေးတာပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးလိုအပ်နေတယ်ဆိုတာကိုမကြာသေးခင်ကအင်းတင်ကျေးရွာတုတ်တံမှာအသက်ခံခဲ့ရတဲ့အလောင်းတွေကိစ္စအတည်ပြုလိုက်တာဖြစ်တယ်လို့ EU ဥရောပသမဂ္ဂကပြောဆိုလိုက်ပါတယ်။အပြစ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်ထိထိရရအရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂကတိုက်တွန်းတယ်လို့အလားတူလူ့အခွင့်အရေးအဖွဲ့ Amnesty International ကလည်းရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံလွှတ်ဆဲမှုတွေကိုလက်ခံဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ဒီအကြောင်းမှခင်ပြထွေးကအပြည့်စုံတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မောင်နှံမြို့နယ်အင်းဒီကျွရမှာမွတ်စလင်ဆယ်ဦးကိုလူတွေအဖွဲ့ဝင်တွေရွာသားချို့ကတတ်ဖြတ်ခဲ့ဆိုတာကိုမြန်မာစစ်တပ်ကပထမဆုံးအချိန်ဝန်ဆောင်တဲ့ထုတ်ပြန်ခဲ့ပြီးတဲ့နောက်အပြစ်ကျူးလွန်သူတွေကိုအပြစ်ကနေကင်းလွတ်ခွင့်ရတဲ့အခြေအနေမျိုးမဖြစ်အောင်တိတိယောက်ယောက်ရေးယူဆောင်ရွက်ဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ကြပါရခိုင်ပြည်နယ်အတွင်းစစ်တပ်ဖြစ်ရတဲ့ပတ်သက်လို့စစ်ဆက်တေချာပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေအရေးကြီးဆောင်ရွက်ဖို့လိုအပ်နေတဲ့ဆိုတာကိုအခုဖြစ်ရက်ကတက်တည်ပြလိုက်ကြပဲလို့ဒီမတော်ရေးဆိုင်ရာဥရောပသမဂ္ဂတာယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတာယုံအကြီးအကဲတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ
These brutal killings confirm the urgent need for a thorough and credible investigation into all violent incidents
ဒီစစ်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုသူတို့ရဲ့လုပ်ရက်အတွေ့တာဝန်ခံမှုရှိရေးတေချာအောင်လုပ်ဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်ဖြစ်ရက်တွေနဲ့ပတ်သက်လို့စစ်ဆက်တေချာအောင်လုပ်ဖို့လိုပါတယ်။နောက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတည်းရဲ့အရေးတကြီးလိုအပ်နေတယ်ဆိုတာကိုရက်ဆက်ကြမ်းကြုတ်လာတဲ့ဒီတက်ဆက်မှုဖြစ်ရက်ကအတည်ပြုလိုက်တာပါပဲ
။ဒီမတော်ရေးဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ကပြောခွင့်ရဗလေရီယာဇီးပြောသားတာပါ။ဒီကိစ္စနဲ့အပါအဝင်မြန်မာနိုင်ငံအတွင်းလူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမြန်မာအစိုးရကို EU ကထပ်မံတိုက်တွန်းပါတယ
် Therefore the EU reiterates its call on the government of Myanmar to cooperate fully with the Human Rights Council's independent international fact-finding mission
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အတူသတင်းသမားတွေပါဝင်တဲ့တခြားတိကျလွတ်လပ်တဲ့လေလာတုံးသက်သူတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ပြီးတော့ပဋိပက္ခဖြစ်ပွားရနေရာတွေကိုသူတို့တွေအတားအဆီးမရှိလွတ်လပ်လုံခြုံစွာတွားရောက်ပြီးတော့သတင်းအချက်အလက်တွေရယူစုံစမ်းနိုင်အောင်ဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရကိုဥရောပသမဂ္ဂကထပ်မံတိုက်တွန်းပါတယ်
အလားတူနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းဒီမတော်ရေးအတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်ဒီရခိုင်ပြည်နယ်အတွင်းကအခြေအနေတွေနဲ့ပတ်သက်လို့တခြားလွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးမှုတွေခွင့်ပြုပေးဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရအနေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လုံးဝအပြတ်တန့်ငင်းဆန်နေမှုတွေကနေအခုလိုဝန်ခံပြောဆိုလာတယ်ဆိုပေမဲ့လည်းဒီလောက်နဲ့မလုံလောက်ပဲဒီရခိုင်ပြည်နယ်အတွင်းအခြားသက်ဖြစ်ရတွေနဲ့လူ့ကျိုးရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေကြောင့် ADC ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခတွေ6သိန်းကျော်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့တခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့အပြစ်ကျူးလွန်သူတွေအပေါ်ကိုထိရောက်တဲ့အရေးယူမှုတွေဆောင်ရွက်သွားရမှာဖြစ်တယ်လို့ဇန်နဝါရီလ10ရက်နေ့နေဆွမ်းနဲ့ထုတ်ပြန်တဲ့ Amnesty International ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ August လကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဟာမြန်မာစစ်တပ်ကဒီဒေသတွင်းရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းတုတ်တင်ဖို့အတွက်စနစ်တကျအကွက်ချစစ်ဆင်ဆောင်ရွက်ခဲ့တာဆိုပြီးတော့လေကုလသမဂ္ဂအပါအဝင်နောက်နိုင်ငံတချို့နဲ့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေကဆွဆဲပြောဆိုနေကြတာပါဒါပေမဲ့ဒီမှာဆွေးရတာဝန်ရှိသူတွေကတော့ဒီဆွဆဲချက်တွေကိုညှင်းပယ်ထားပြီးသူတို့ဒီနေ့ရခိုင်ပြည်ပခနဲ့ပတ်သက်လို့အထူးရောက်ဆုံးကြိုက်ကြဲဖြစ်ရှိနေတဲ့အကြောင်းနဲ့ထွက်ပြေးခဲ့ရတဲ့ဒုက္ခတွေတွင်ဒီရဲ့ကြံလာနိုင်ရေးကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းထုတ်ပြန်ထားပါတယ်အခုအေးတဲ့ကြီးရဖြစ်ရတဲ့ပတ်သက်ပြီးတော့လေရွာသားတို့နဲ့လုံခြုံရေးတပ်ဖွဲ့တွေကသူတို့တက်ဖြတ်ခဲ့တဲ့စူရာကိုဝန်ခံတဲ့အတွက်တာဝန်ရှိလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ကြီးရွာသားတွေကိုဥပဒေနဲ့အညီရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့ဒီဖြစ်စဉ်မှာတိုင်းရိုက်ပါဝင်ပတ်သက်မှုမရှိပေမဲ့လေကုကဲရမှာတာဝန်ရှိသူတွေကိုလိုအပ်တယ်လို့ဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့ဆိုပြီးဒီပုံထုတ်လေးကထုတ်ပြန်တဲ့တက်မော်ရေးတင်စားချက်ထဲမှာဖော်ပြထားပါရဲ့ရှင်